စစ်တွေမျိုးပြင်ဖက်မှာရှိတဲ့အမြင့်ဆုံးကျေးရွာမှာလက်နက်ကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်ဒေသခံတဦးသေဆုံးပြီး၃ဦးလောက်ဒဏ်ရာရရှိသွားတဲ့ရှင်တွေကိုပြောချင်ပါတယ်ကျွန်တော်တတ်နိုင်ပါစစ်တွေမျိုးနယ်တွင်းကအမြင့်ဆုံးကျေးရွာမှာမနေ့ကညတကောင်ကျော်ရှင်မှာလက်နက်ကြီးကြီးကြောက်ပေါက်ကွေးခဲ့တာကြောင့်ဒေသခံတဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့ပုံနှံကျောင်းမျိုးနယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ
်ဟုတ်တယ်အဲ့ဒီအမြင့်ဆုံးရွာကဝါကြီးမတလုံးနဲ့နောက်၃ဦးဒဏ်ရာရတယ်လို့ကြားဝါကြီးမတလုံးကဆုံးတယ်၃ဦးကဒဏ်ရာရတယ်နောက်ဒီပုံနှံကျောင်းမျိုးနယ်ဖက်မှာလေသေမုံနေရွာမှာနောက်တကောက်ကြည့်ထိတယ်နောက်အိမ်နှလုံးလောက်အခေါမိုးတွေပြည့်စည်သွားတာရှိ
အမြင့်ဆုံးကျေးရွာဟာစစ်တွေမျိုးရဲ့အပြင်ဖက်စစ်တွေရန်ကုန်ကလိုင်မဘေးမှာတည်ရှိတာဖြစ်ပြီးမနေ့ကပြစ်ခတ်မှုဟာအမြင့်ဆုံးကျေးရွာနီးကမြေယူမြေတွင်ကတပ်မတော်တင်ဖော်ကနေပြစ်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ကညကတပ်မတော်တင်ဖော်ကိုအမြင့်ဆုံးကျေးရွာနီးအရောက်မှာအေဖက်က RPG တွေနဲ့ပြစ်ခတ်တာကြောင့်ပြန်လည်ပြစ်ခတ်ရတာဖြစ်ပြီးတပ်မတော်သားတချို့လည်းဒဏ်ရာရရှိခဲ့တာရှိတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကပြောပါတယ
်ဆက်စဲမှန်ကညကအဲ့ဒီကျွန်တော်တို့ဟိုရေတက်ကဒီတကစီရင်ရင်ကိုအဲ့အမြင့်ကျွန်းညွာနားလေးရောက်တဲ့အချိန်မှာဒီ area နေပြီးတော့ကြာတော့ RPG လို့လည်းငယ်တွေနဲ့ပြစ်တယ်ဗျအဲ့ဒီပြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကပြစ်တဲ့ဘက်ကိုပြန်ပြစ်တာညွာတဲ့ကိုပြစ်တာမဟုတ်ဘူးဗျအဲ့ဒီတော့ကျွန်တော်တို့ဒီဟိုရေရင်မှရေရင်ကစစ်ဒီလည်းချိုးတန်ရရတာရှိတယ်ဗျနော်အဲ့တော့ဟိုခုနကတော့တို့တန်ရရသွားတယ်ဆိုတဲ့လူတွေကလည်းအယက်သားတွေဟုတ်ချင်မဟုတ်မှာပေါ့ဗျာကျွန်တော်တို့ကရွာထဲကိုပြစ်တာမဟုတ်ဘူးဗျာအဲပြစ်တဲ့ဘက်ကိုပြစ်တဲ့ဘက်ကိုဟလာတို့ကပြစ်တဲ့ဘက်တို့ကပြစ်ခတ်တဲ့အတွက်ကျွန်တော်တို့ဟိုဟာနေပြီးတော့ကြတော့တုံ့ပြန်ပြီးတော့ပြန်ပြစ်တာဖြစ်ပါတယ
်ရခိုင်လက်နက်ကန်အဖွဲ့ဘက်ကတော့မနေ့ကမြင်းချမ်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပေါ်တာမရှိသလိုတပ်မတော်ဘက်ကတစ်ဖက်သားပြစ်ခတ်တာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်ဟောဟုတ်ကဲ့ပါခင်ဗျာဒီမနေ့ကတော့ဒီတိုက်ပွဲဖြစ်တာမရှိဘူးဗျာဒီမနေ့ကဒီကျွန်တော်ကိုရင်းနေဒီညတကောင်ကျော်လောက်မှာဒီမေယူမြေထေဘက်မှာဒီတွက်လာနေတဲ့ဒီမြမရေတပ်တင်ဖို့နှစီကနေပြီးတော့မှာဒီအမြင့်ကျွမ်းရွာကိုလက်နေကြီးတွေနဲ့နှမ်းပြီးတော့ဒါဟိုပြစ်တာရှိတယ်ဟိုပြုံးမယ်ဆိုလို့ရှိရင်တော့ဒါရခိုင်ရွာတွေကိုသူတို့ဒီဟိုအမုံတရားတွေပုံမှာအခြေခံပြီးတော့မှာဒါရည်ရွယ်ချက်ချင်းချင်းနဲ့ပြစ်ခတ်တာဖြစ်နေ
လက်ရှိချိန်မှာလည်းအမြင့်ဆုံးကျေးရွာအတွင်းမှာတပ်မတော်သားတွေရှိနေတာကြောင့်နောက်ထပ်ပြစ်ခတ်မှုတွေဖြစ်ပေါ်မှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ဒါအပြင်ဒီကနေ့မနက်ပိုင်းမှာလည်းရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်ပါဝါကျေးရွာနဲ့မင်းပြမြို့နယ်ဖက်တွေမှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအယက်သားတွေမကြခဏဆိုသလိုတေဆုံးတန်ရတာတွေရှိနေပြီးအယက်သားတွေတေဆုံးတိုင်းမှာလည်းတပ်နဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ။